နိုင်ငံတော်တမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံး ICC မှာသွားရောက်ရင်ဆိုင်မဲ့ကိစ္စကိုထောက်ခံသူတွေကဒေါ်လာ2000မြန်မာငွေ30ကျော်ကုန်ကျမဲ့နယ်သာလန်နိုင်ငံတဟင်းမြို့ခီးစဉ်ကိုလိုက်ပါဝယ်ရန်ဖို့စီစဉ်နေကြပါပြီ။မြန်မာနိုင်ငံအပေါ်လူမျိုးတုံးတက်ချက်မှုဆိုင်ရာဆွဆွဲချက်နဲ့ ICC မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်တမန်ကပုဂ္ဂိုလ်ကိုယ်တိုင်သွားရောက်ဖြေရှင်းရင်ဆိုင်မဲ့လို့ဖြေခဲ့တဲ့သတင်းဘက်ကမထင်မပဲကြေညာပြီးတိုင်းပြည်ထဲမှာဒေါ်ဆန်းစုကြည်အတွက်လူလူထောက်ခံပွဲတွေဆိုင်းဘုတ်တင်ထောက်ခံတာနဲ့အင်တာနက်မှာထောက်ခံတာတွေစက်တိုက်ဖြစ်လာခဲ့ပါတယ်။ဒီစင်မှာ10ရက်နေ့မှာစလုံးမဲ့ဒီဂျာနာပွဲကိုကိုရိုင်းသွားပြီးဝင်ရမယ်။ထောက်ခံသူတွေကလည်းဒီခီးစဉ်ကိုသွားဖို့ချက်ချင်းစီစဉ်နေတဲ့ကြောင်း AFP သတင်းဌာနမှာရေးသားထားပါတယ်။9ရက်ကြာတဟင်းမြို့ခီးစဉ်အတွက်ဗီဇာကြီးနဲ့စာရေးပို့ဆောင်ခြင်းအပါအဝင်စုစုပေါင်းအမေရိကန်ဒေါ်လာ2150နဲ့အကျိုးဆောင်ပေးနေတယ်လို့ခီးသွားလုပ်ငန်းတစ်ခုရဲ့ဝန်ထမ်းတစ်ဦးဖြစ်သူမက်ချူလိုင်ကပြောတဲ့အကြောင်း AFP သတင်းဌာနမှာဖော်ပြထားပါတယ်။ဒီငွေပမာဏဟာမြန်မာနိုင်ငံလူနေငယ်မျိုးပါလူတွေအတွက်တော့အတော်လေးကိုများတဲ့ငွေပမာဏပါ။တနည်းအားဖြင့်နေတော်ကလည်းမြန်မာနိုင်ငံလေပိုင်းမုံရွာမြို့မှာလူ3000လောက်ဆွေပြီးဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်ကိုထောက်ခံဆန္ဒဖော်ထုတ်ခဲ့ကြတယ်လို့နောက်ထပ်ထောက်ခံပွဲတွေကိုလည်းစီစဉ်ထားပါတယ်ခင်ဗျ။